အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 အကူဆက်ခံရသူကဘာမှာ36တန်းကျော်နေပါပြီ။ကာကွယ်ဆေးကိုလူတိုင်းမျှော်လင့်နေကြပေမဲ့အခုထိမထုတ်နိုင်သေးပါဘူး။ဒီလိုကြားနေရတာဟာစိတ်ချရတဲ့ကာကွယ်ဆေးရဖို့အတွက်အဆင့်ဆင့်လှုပ်ဆောင်နေရတာကြောင့်လို့အနုစည်းဝပေရာပညာရှင်မတ်ခင်စာဝင်းပြေကပြောပါတယ်။
ကဘာစစ်ထုတ်ဖို့တော့အစအစင်စင်ကသွားတယ်အခုချိန်ဒီကိုဗစ်ထွက်ကိုဗက်ဆင်းထုတ်တာဒါအမြန်ဆုံးကြီးနဲ့သူတို့လုပ်နေကြတာပါစတာဘယ်ကစလဲဆိုလို့ရှိရင်ဒီ laboratory discovery phase ဆိုတာရှိတယ်ယောဂတစ်ခုရှိပြီဆိုလို့ရှိရင်အဲယောဂတစ်ခုကိုကုသမဲ့ဆေးကာကွယ်မဲ့ဆေးဆိုတဲ့ဥစ္စာကိုဘယ်လိုပုံစံမျိုးကာကွယ်မှာလဲဘယ်လိုမျိုး target လုပ်မှာလဲဆိုတဲ့ဟာရှိတယ်ပေါ့နော်အဲ့ဒီဟာကိုသူက lab ထဲမှာစမ်းတာ lab ထဲမှာစမ်းတဲ့ခါကျရင်ဒါအနုစည်းဝါးပေးတာပညာရှင်တွေပါမယ်ဒါကာကွယ်ဆေးဆိုတဲ့ခါကျကိုခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတိုင်းတာရတဲ့အတွက်ကြောင့်မလို့အဲ့ခုခံအားဆိုင်ရာပညာရှင်ပေါ့ immunologist ဆိုတာပါမယ်နောက် molecular biologist ဆိုတာ cell အတွင်းထဲမှာဆေးတစ်ခုကဝင်သွားပြီးတဲ့ခါကျရင်ဘယ်လိုမျိုး cell တွေပေါ်မှာတက်ရောက်မှုရှိတယ်ဆိုတဲ့ဥစ္စာကိုဒါ cell biologist molecular biologist ဒါသူတို့သိပ္ပံပညာရှင်အမျိုးဆုံးငါတို့ lab တွေမှာပူပေါင်းပါဝင်ပြီးတော့တို့ဒီဟာကိုဖော်ထုတ်တယ
်ဒီတက်ခွဲကမှစမ်းသက်တဲ့အဆင့်မှာစနစ်2မျိုးနဲ့စမ်းသက်တာပါအ
ဲ့ဒီမှာသတ္တဝါမဲ့စနစ်ဆိုတာပေါ့နော်သတ္တဝါမဲ့စနစ်ဆိုတာ lab ထဲမှာ cell တွေမွေးမယ်မွေးပြီးရင်အဲ cell တွေပေါ်မှာတို့ဆေးတွေပေးချမယ်ပေါ့နော်ဘလိုမျိုးဒီ cell တွေပေါ်မှာဘလိုအကျိုးသက်ရောက်မှုရှိတယ်နောက် dose ကဘလောက်ရှိသလဲတရက်တန်သီ24နာရီတန်သီ48နာရီတန်သီအဲ့လောက်အတွင်းမှာဘလောက်ပြောင်းလဲမှုရှိသွားသလဲဆိုတဲ့ဟာတွေဒါတွေကို cell ထဲမှာတို့ကသတ္တဝါမဲ့စနစ်နဲ့စမ်းသက်တယ်ပြီးတော့အဲ့သတ္တဝါစနစ်ဆိုတာဒါပေါ့နော်များသောဖြင့်ကြွက်ကိုအသုံးပြုတယ်အခုဆိုဒီ covid အတွက်ဆိုလို့ရှိရင်တို့မြောက်တွေကိုအသုံးပြုတယ်ဆိုတာလည်းတွေ့ခဲ့ရတယ်ပေါ့နော်ဒီမှာ discovery ရပြီသိကြပြီဆိုလို့ရှိရင်အဲ့ဒီဆေးကိုဘယ်လိုယူသွားရလဲဆို clinical trial ဆိုတဲ့ဟာမှာလူတွေကိုအသုံးပြုပြီးစမ်းတဲ့ဟာကို
ဆိုတော့အဆင့်ဆင့်လုပ်နေရတာအတွက်ကြာတာပေါ့နော
်ဟုတ်ကဲ့ပါအဆင့်ဆင့်လုပ်နေရတာအတွက်ကြာတာပါပြီးရင်ဆရာဝန်တွေစီရောက်သွားပြီဆိုလို့ရှိရင်လည်း phase က clinical trial 1 2 3 3ခုရှိတယ်3ခုရှိပြီးသွားရင်သူကအဲ့ဒီဒီအဆင့်ဆင့်မှာဘလောက်အစိမ့်ရှိတယ်လေနောက်ပြီးတော့ဘလောက် safe ဖြစ်တယ်လဲဒါတွေကိုတို့ကမျိုးစုံစမ်းပြီးတဲ့အခါကျတော့မှဟို FDA ကို approve လုပ်ဖို့အတွက်
ဆိုတော့ဒီဆေးထုတ်တဲ့နေရာမှာပထမဆုံးဒီ vaccine ပေါ့နော်ကာကွယ်ဆေးဘလို့အလုပ်လုပ်တယ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ပါ bacteria ဖြစ်မယ် virus ဖြစ်မယ်ဘလို့ဟာမျိုးပဲဖြစ်ပါစေဒီယောဂဖြစ်စေတဲ့ dark ကိုခန္ဓာကိုယ်ရဲ့ရောက်သွားပြီဆိုတော့ဒါကိုပသိုဂျင်လို့ခေါ်တယ်အပြင်ကနေ foreign body ပသိုဂျင်ပေါ့နော်ဒီပသိုဂျင်ကသူ့အပေါ်မှာ antigen ဆိုတဲ့ဟာရှိတယ်သွေးထဲမှာစီးဆင်းနေတဲ့ဒီ antibody ဆိုတဲ့ဟာတွေရှိတယ်။သူကဒီခန္ဓာကိုယ်ထဲမှာဆိုအများအမ်းသွားနေတဲ့ဟာအဲ့ antibody ကနေပြီးတော့ဒီ pathogen ပေါ်မှာပြနေတဲ့အဲ့ antigen ကိုသူကသွားပြီးတော့ကတ်တယ်။ကတ်သွားပြီးတဲ့ခါကျရင်သူကနေပြီးတော့ဂျန်တဲ့ immune system ကိုသူက alert လုပ်တယ်။သူကအာဒါအပြင်ကဝင်နေပြီငါတို့တိုက်ရအောင်မယ်ဆိုပြီးတော့ alert လုပ်တယ်ဆိုတော့ဟိုသတိပေးတယ်ပေါ့နော်။သတိပေးတဲ့အခါကျရင်ဂျန်တဲ့အဲ့ဒီခန္ဓာကိုယ်မှာရှိတဲ့ immune system ကထကြတော့မှသူက activated ဖြစ်တယ်ဆိုတော့ဒီပထမဦးဆုံးသွားနေတဲ့ antibody တွေကနေပြီးတော့ငါတို့ဒီမှာအပြင်မှာရောက်နေပြီအကောင်အပြင်ကဝင်နေပြီဆိုပြီးတော့ तू อ่ะဒီပြောလိုက်တဲ့အချိန်ကြတော့မှနောက်ကနေပြီးစစ်ကူပို့တယ်။ငါကစစ်ထုတ်တဲ့အခါမှာ तू อ่ะဒီ antibody response ထွက်ဖို့ဟာကို तू อ่ะအရင် induce လုပ်ပေးတယ်ဆိုတော့အရင်သူသင်ခန်းစာပေးလိုက်တလို့မျိုးပေါ့နော်။ယောဂါမဖြစ်စေတဲ့ပသိုဂျင်တစ်ခုကိုခန္ဓာကိုယ်ထဲကိုထည့်တယ်ထည့်တဲ့အခါကျရင်ဒီ antibody ပထမဦးဆုံးသွားနေတဲ့ကောင်တွေကင်းလှည့်နေတဲ့ကောင်တွေကနေပြီးတွေးလိုက်တယ်တွေးလိုက်ပြီးရင်သူတို့ကဒီကောင်တွေကိုကျန်တဲ့အာစစ်ကူတွေကိုလုတ်ဖေးဖို့သူတို့သတင်းပို့ပြီးသွားပြီဆိုတော့စစ်ကူမှာသူ့မှာမှတ်တမ်းလေးတွေရှိတယ်သူကအော်ဒါဆိုလို့ရှိရင်ဒီကောင်ဝင်ပူးသွားပြီဆိုရင်နောက်တစ်ချိန်ဝင်တဲ့အခါကျရင်သူကဒီခလဲကဂျာပီရီယက်စောင်းစရာမလိုတော့ဘူးပေါ့နော်အခုတော်တော်များများဖြစ်နေကြတဲ့ဟာဒီခလဲဒီနောက်စစ်ကူမထွက်လာခင်ဂျာပီရီယက်မှာလူကမခံနိုင်တာလည်းဖြစ်နေတယ်တကယ်စစ်ကူလည်းလာတဲ့အချိန်ကျတော့လူက cytokine storm ဖြစ်တယ်ဆိုတဲ့ဟာတကယ်စစ်ကူလာတဲ့အချိန်ကျတော့သူကသေချာတိကျတဲ့ပသိုဂျင်ကိုပဲဓာတ်ရိုက် target လုပ်ပေးတဲ့ဟာမဟုတ်တော့ဘဲနဲ့တစ်ခုလုံးပြသွားတဲ့ဟာလိုမျိုးအဲ့လိုမျိုးဖြစ်တဲ့ဟာပေါ့နော်အခုသူတို့ကကာကွယ်ဆေးထုတ်တယ်ဆိုတာဒီကောင်ကပသိုဂျင်ကိုပဲဒီ covid ကိုပဲသူကတည့်တည့်သွားပြီးတော့ target လုပ်မယ်ပြီးတော့ခြေဖြတ်ပေးမယ်အဲ့ဒီဟာကိုသူတို့ကလုပ်ကြပါရှင်ဟုတ
်ဒီလိုပုံစံနဲ့ကာကွယ်ဆေးကိုထုတ်တော့မယ်ဆိုလို့ရှင်ဟို ဘာဆင်ဘယ်နဲ့ဆန်ရှိလဲဆိုတာပြောပြပေးပ
ါစုစုပေါင်းဆိုရင်တော့အဆင့်က50ပေါ့ပေါ့50ဆိုတာသူကပထမဆုံးဆိုလို့ရှိရင်ဒီ pre clinical ဆိုတဲ့ဟာရှိတယ်ဒါကတော့ lab ထဲမှာသူတို့လုပ်တဲ့ဟာဒီ virus stomach bacteria ကိုသူတို့အခြေဖြတ်မယ်ဆိုလို့ရှိရင်ဒီကောင်ကိုဘယ်လိုမျိုးအခြေဖြတ်မှာဘယ်လိုမျိုး mechanism ဆိုတဲ့ဟာရှိအစေးတစ်ခုရဲ့အလုပ်လုပ်ပုံပေါ့နော်အခုဒီခုနက vaccine ဆိုလို့ရှိရင်လည်းဒီကောင်ကို target လုပ်မယ်ဆိုဘယ်လို target လုပ်ဒီအခုတွေ့သွားတဲ့ဒီ antigen ကိုသူတို့ကခန္ဓာကိုယ်ထဲကိုဘယ်လိုမျိုး introduce လုပ်မယ်ဆိုရင် DNA အနေနဲ့ introduce လုပ်တာရှိအရန်အနေနဲ့ introduce လုပ်တာရှိတယ်အခုဒီ Moderna တို့ Pfizer တို့ဆိုရင် mRNA ကိုအသုံးပြုပြီးတော့သူကထုတ်မဲ့ vaccine မကောက်ွယ်စေးပေါ့နော်ဒါဆိုဒါဘယ်လိုမျိုးနည်းပညာနဲ့ထုတ်မှလဲဆိုတဲ့ဟာအလုံးလုံးပုံပုံစံကိုသူတို့ရှာရတယ်ဒါဒီလုံးလုံးပုံလုံးနည်းပုံစံသိကြတယ်ဖြစ်နိုင်တယ် safe လည်းဖြစ်တယ်အနေနဲ့လည်းကင်းနိုင်တယ်ဆိုတဲ့အခါကျရင်သူက now phase တခုဒါအဲ့ခါကျရင်သူက phase 1 phase 1မှာကျရင်လူမှာဆိုလို့ရှိရင်တော့တကယ်တမ်းပြတဲ့အခါကျရင်အဆင်ပြေသလားဆိုတဲ့ဟာကိုသူတို့ကစမ်းရတယ်ဒါလူရဲ့ခန္ဓာကိုယ်အလေးချိန်ကမှမပြီးပြီးတော့ dose ဘယ်လောက်ပေးမလဲဆိုတဲ့အဲ့ဒါတွေကိုကြောက်ဒါ phase 1နဲ့ phase 2ဟာဆုံးဖြတ်ရတယ်ဆုံးဖြတ်ပြီးတော့အဲ့ခါကျရင် phase 3ကိုရောက်သွားအခုဒီတော်တော်များများလုံးနေတဲ့ဟာတွေဆိုလို့ရှိရင် phase 2နဲ့ phase 3ကိုပေါင်းပြီးလောက်တာပဲဖြစ်စေတော့ phase 1နဲ့ phase 2ကိုပေါင်းပြီးလောက်တာပဲဖြစ်စေအချိန်များလို့တို့လုံးနေကြတာတွေရှိတယ်phase 1မှာသူက15ရောက်ကနေအရောက်30ဆိုရင် phase 2မှာသူကဒီရကနေ phase 3ကျရင်တော့ထောင်ကနေအနည်းဆုံးလောက်ကြတယ် phase 3မှာကျရင်သူကဒီကဝယ်ဈေးကဘလောက်ထိအကျိုးသက်ရောက်မှုရှိသလဲအကျိုးသက်ရောက်မှုကဥမာနှစ်လပဲရှိသလားဒါဆိုလို့ရှိရင်နှစ်လပြီးရင်နောက်တစ်ချိန်ထပ်ထိုးရမှာလားဒီနှစ်လနောက်တစ်ချိန်ထပ်ထိုးပြီးတော့နောက်ဘလောက်ကြာကြာအထိသူကဒီအကျိုးသက်ရောက်မှုကရှိမလဲနောက်ယောဂခံရှိတဲ့လူတွေဆိုလို့ရှိရင်ရောတခြားဆေးတွေနဲ့ cross reaction ရှိသလားဒါတွေကိုတို့က phase 3မှာသေချာစမ်းသပ်ရတယ်ပေါ့နော
် phase 3စမ်းသပ်ပြီးလို့ရှိရင်တော့တော်တော်လေးကိုအဆင်ပြေတဲ့အဆင်ရောက်နေပြီပေါ့နော်
ဟုတ်ကဲ့ဟုတ် phase 3ကိုစမ်းသပ်ပြီးတော့အောင်မြင်တယ်ဆိုလို့ရှိရင်ဒီဆေးသည်အကျိုးသက်ရဲ့အနေနဲ့လည်းကင်းတယ်ဆိုတဲ့ဟာကိုပြောပါတယ် phase 4ဆိုတဲ့ဟာကြီးညာထားခြင်းမဟုတ်ဘဲနဲ့လုပ်တဲ့ study FDA က phase 3ပြီးရင် approval ပေးလိုက်ပြီ phase 4မှာကျတော့သူကတကဘာလုံးဖြန့်လိုက်ပြီးတော့အခါကျရင်သူ့ရဲ့ long term effect ဆိုတော့ဒီဆေးကိုထိုးပြီးတစ်နှစ်ကြာရင်ဘာဖြစ်လဲနှစ်နှစ်ကြာရင်ဘာဖြစ်လဲသူကသူဆက်ပြီးတော့ရေရှည်လုပ်သွားတဲ့ဟာကိုပြောတာပါရှင
်မကင်ဆာဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ။